မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF မြောက်ပိုင်းဒုဥက္ကဋ္ဌအပါဝင်ဖမ်းဆီးထားသူ၃ယောက်ထက်က၂ဦးကိုမတရားသိမ်းဥပဒေပုံမှန်ဆက်ခွန်တင်နဲ့ထောင်ဒဏ်၂နှစ်စီဒီကနေ့အချမှတ်လိုက်ပါရယ်ဒီလိုလောရကမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကျဆင်းစေရာကြောင့်ဖမ်းဆီးခံထားရသူတွေကိုအမြန်ဆုံးလွတ်ပေးဖို့ ABSTF ဗဟိုကတောင်းဆိုလိုက်တယ်လို့နိုင်ငံရေးလေလာသူတွေကလည်းဒီလိုဖမ်းဆီးအရေးယူတာမဖြစ်တင်ဘူးလို့ဝေဖန်ကြပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မတ်မေခါကတင်ပြထားပါရယ်ရှင်
နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရခြေရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ ABSDF အဖွဲ့ရဲ့မြောက်ပိုင်းဒေသဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဗိုလ်အဆင့်ရှိသူဦးမောင်ဦးနဲ့အရက်သားဦးကိန်းမြင့်တို့ဟာမိုးကြီးမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနာကိုတွားရောက်ခြင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကဖမ်းဆီးခံခဲ့ရတာပါမတရားသိမ်းဥပဒေပုံမှန်စက္ကူတင်တဲ့တရားစွဲခံခဲ့ရတာဖြစ်ပါလေဒီကနေ့မှာတော့ဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဗိုလ်အဆင့်ရှိသူဦးမောင်ဦးတို့ကိုပုံမှန်စက္ကူတင်တဲ့ထောင်နှစ်စီချမှတ်ခဲ့ပြီးကျန်တဦးကိုတော့တရက်တည်းလွတ်ပေးခဲ့တယ်လို့ဒီကနေ့အမိန့်ချတဲ့အချိန်မှာတရားရုံးမှာရှိနေတဲ့ ABSDF အဖွဲ့ကိုဝန်ရံသူတဦးဖြစ်တဲ့ကိုစိတ်အေးကပြောပါလေ
ဟုတ်တယ်ကိုအောင်ဆွေဦးနဲ့ကိုမောင်ဦးကိုနှိမ့်ချပါတယ်စက္ကူတင်တဲ့ဟုတ်တယ်ပေါ့မောင်ကြီးကကားဆောင်တော့သူကခေါ်ရတာတော့လွတ်ပါတယ
်မတရားသိဥပဒေပုံမှန်စက္ကူတင်တဲ့တရားစွဲခံရတာနဲ့ပတ်သက်လို့ ABSDF ကကောက်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်내အစ်စ်ပြည်တော်စုအစ်စ်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့အစိုးရကမတရားအတင်းနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့ဖြစ်ကြောင်းလည်းစင်နာချက်ထုတ်ပြန်ထားပါတယ်။အခုလိုထောင်နှံချမှတ်ခဲ့တဲ့အပေါ် ABSDF ဘဝဥက္ကဋ္ဌဦးတန်ကအခုလိုပြောဆိုလိုက်ပါတယ်
။ချုပ်ဆိုထားတဲ့စာချုပ်ကြီးရှိတယ်သဘောတူစာချုပ်အစဉ်အဆက်နေထဲမှာပါဝင်တဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေရဲ့တရားဝင်သွားလာခွင့်နောက်တစ်ခုကကျွန်တော်တို့တရားဝင်မှာကျွန်တော်တို့ဒီနေထိုင်ခွင့်ပေါ့နော်ကျွန်တော်တို့ဒီလွတ်လပ်စွာသွားလာခွင့်တွေကိုဒါသဘောတူရက်စီကိုချူဖောက်တာစတယ်လည်းမြင်တယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မှာစာချုပ်အစဉ်အဆက်နေတာကျွန်တော်တို့ဒါချုပ်ဆိုခဲ့ကြတဲ့အထက်မှာအန်စီစာချုပ်ဆိုတဲ့တနင်္ဂနွေလုံးစာချုပ်ထဲမှာလည်းအီအိုဒီတိုင်းသားလည်းလည်းကရင်တော်လိုင်းဖွဲ့စည်းအတွက်ဒီဆုံးဖြတ်ချက်တွေရှိတယ်သဘောတူညီချက်တွေရှိတယ်အဲ့ဒီအခန်းသုံးပေါ့နော်ပြစ်ခတ်တက်ခတ်မှုရချင်းဆိုင်ရာဒိဋ္ဌိဆိုင်ရာများတပ်ဖွဲ့ဝင်များလွတ်လပ်စွာသွားလာခွင့်ဆိုတဲ့သဘောတူညီချက်တွေကိုတော့ဒါတာဝန်ယူမှုတာဝန်ခံမှုဒါမရှိတာကိုလည်းပြတ်သားကြပါပြီ
အခုစီရင်ချက်ချခံရသူတွေစတင်ဖမ်းဆီးခံခဲ့ရခြင်းကလေးက ABSDF ဘဝအဖွဲ့အနေနဲ့အမျိုးသားပြည်လဲတင်းညွန်ရေးနဲ့ရင်းရင်းရေးဘဟုဌာန NRPC ငင်းငင်းကော်မရှင်တို့ကိုအကြောင်းကြားကြပြီးပို့ခဲ့ပြီးပြည်အောင်စုအစ်စ်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးပေါင်းစောင့်ကြည့်ကော်မတီ JMCU ကိုလည်းစာပေးပို့ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဥတိုင်ခဲ့ကပြောပါတယ်။နိုင်ငံရေးလေလာတုံ့တက်သူသတင်းစာဆရာဦးစင်သူအောင်မြင့်ကတော့အခုလိုဖြစ်ရတဲ့နဲ့ပတ်သက်လို့
ဒီဟာရယုံကြည်မှုကိုလဲပါစီတဲ့အချက်တွေမှာဟိုပါတယ်ဒီလိုဆိုတော့ဟိုတမမကရဲနေရာမှာတမကရီလာတို့ဥပဒေကြီးပြောက်ကြရဲဆိုတာတမျိုးပေါ့ဒီစီဝါလိုက်တယ်ဟိုကိုကိုကူးလို့ဒါဆိုတော့တမျိုးပေါ့အခုကပုဂ္ဂလိပြည့်တဲ့ဗာညာဆိုတဲ့ဥစ္စာက NGO တာဝန်ထဲမှာလည်းဥစ္စာပါပြီးသားပဲလေဒါမျိုးမျိုးတော့ဟိုစောင့်ကြည့်ပြည့်တယ်လို့ထင်တာပဲလေ
2016ခုနှစ်ဒီဇင်ဘာလလုံးကလည်း ABSDF ဗဟိုကော်မတီဝင်ဦးမင်းထိပ်ကိုပုံမှန်စက်ခွန်တင်တဲ့ဖမ်းကြည့်ပြီး၈လကျော်ကြာရုံးတယ်စစ်ဆေးပြီးတဲ့နောက်မှာတော့တရက်တည်းလွတ်ပေးခဲ့ဘူးလားရှိခဲ့ဘူးပါလေရှင်